မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်နိုင်ငံရေးအကြက်တဲကိုဖြည့်ရှင်းနိုင်ရေးကုလသမဂ္ဂလုံခြုံရေးကောင်စီမှရောအထွေထွေညီလာခံမှပါဆွေးနွေးခဲ့ကြပါတယ်။တောက်ကြနေမှာပဲဒုတိယအကြိမ်၅နှစ်သက်တမ်းတောင်းဝန်ပေးခံရတဲ့ကုလအတွင်းမှုချုပ်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတော့မြန်မာနိုင်ငံအရေးနိုင်ငံတကာအသိုင်းအဝိုင်းကအချိန်မီကြိုးပမ်းဖြည့်ရှင်းကြဖို့တိုက်တွန်းခဲ့ကြတာပါ။တောက်ကြနေကကုလသမဂ္ဂမှဆွေးနွေးခဲ့ကြတဲ့အခြေအနေတွေကိုတော့ကိုဝင်းမင်းကစူးစီးတင်ဆက်ပေးတာပါလေ
။ဟုတ်ကဲ့ကမ္ဘာကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ချရေးမဆွေးနွေးခင်လေးမှာပဲကုလသမဂ္ဂအတွင်းမှုချုပ်တာဝန်ကိုနောက်ထပ်၅နှစ်သက်တမ်းထမ်းဆောင်ဖို့ကြမ်းကြင်တာပြီးုံလေးပဲရှိခဲ့တဲ့အန်တိုနီယိုဂူတာရက်စ်က
My position in relation to Myanmar is very clear. We absolutely must
ကျွန်တော်ရည်တည်ချက်ကရှင်းပါတယ်ကျွန်တော်တို့အနေနဲ့ဒီမိုကရေစီပြန်အသက်သွင်းနိုင်ဖို့အခြေအနေတွေကိုအတိအကျဖန်တီးယူဖို့ယူရပါမယ်။ပြည်ပြည်စုံတဲ့ဒီမိုကရေစီမဖြစ်ရင်တောင်မှအားလုံးသိတဲ့အတိုင်းပဲစစ်တပ်အနေနဲ့လူထုမဲဆန္ဒကိုကျော်ပြီးအုပ်ချုပ်မှုအဆောက်အအုံတွေအရအာဏာကောင်းကောင်းရှိထားပြီးသားပါ။အဲ့ဒီတော့ဒီမိုကရေစီကိုပြန်အသက်သွင်းရမယ်။ထောင်ထဲထည့်ထားသူတွေကိုပြန်လွှတ်ပေးရမယ်။ဆူဆူဝါးဝါးဖြစ်လာနေတဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့တပ်ဖြတ်မှုတွေကိုရပ်တန့်ကရပ်ပေးရပါမယ်။အထွေထွေညီလာခံအနေနဲ့ဒီဥတီချက်လမ်းကြောင်းအတိုင်းသတင်းစကားရှင်းရှင်းလင်းလင်းပေးနိုင်ဖို့ကျွန်တော်မျှော်လင့်နေပါတယ်။ဘာလို့လဲဆိုတော့စစ်တပ်အာဏာသိမ်းတာကိုစံနမူနာပြုစရာမျိုးဖြစ်လာမဲ့ကဘာကြီးမှာကျွန်တော်တို့မနေနိုင်လို့ပါပဲ။ဒါကလုံးဝကိုလက်ခံစရာမရှိပါဘူး
။193နိုင်ငံပါတဲ့ကုလသမဂ္ဂအထွေထွေညီလာခံကြီးမှာအခုလိုမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ချရေးဆွေးနွေးရတဲ့အထိဖြစ်လာရတဲ့လေးနက်မှုကိုလည်းကုလလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ဗြိတိန်ရဲ့ကုလဆိုင်ရာသံမကြီးဘာဘရာဝူဒ်ဝတ်ကလည
်း demonstrates I think the strength of concern across the international community
ဒီအစည်းအဝေးတွေကနိုင်ငံတကာအတိုင်းအဝိုင်းတစ်ခုလုံးမှာစိုးရိမ်တကြီးဖြစ်နေတဲ့တွန်းအားကိုပြသတာပါပဲ။ဆက်ပြိုင်လက်အာဏာသိမ်းပြီးကြတဲ့ကစစ်အုပ်စုအနေနဲ့တိုင်းပြည်ကိုအကြက်အတဲနဲ့ပို့ပစ်လိုက်ပါတယ်လူသားချင်းစာနာမှုနဲ့စီးပွားရေးဆိုင်ရာဘေးဒုက္ခကြီးကနေရှောင်လွှဲနိုင်မှုအတွဲအရေးပေါ်အရေးယူလှုပ်ဆောင်မှုတွေလိုအပ်နေပါပြီ။ရှေ့အလားလာကပုံမွေလင်းလင်းပြောရရင်မကောင်းပါဘူး။ဒေသတွင်အကျိုးဆက်တွေဆက်ပြီးတော့ရိုက်ခတ်လာမှာကရှင်းနေပါတယ်
။ဒါအပြင်ကုလလုံခြုံရေးကောင်စီတကားပိတ်အစည်းအဝေးမှာအဓိကဆွေးနွေးခဲ့တာတွေကိုလည်းကုလအထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာက
I urged the council to speak in unity
လုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံမှာဖြစ်နေတဲ့အကြမ်းဖက်မှုတွေကိုဆန့်ကျင်ကြောင်းအဓိကတင်းကြီးတင်းညွတ်ထဲပြောပြဖို့တိုက်တွန်းခဲ့ပါတယ်။နောက်ပြီးနိုင်ငံရေးအချင်းသားတွေကိုဖြစ်နိုင်သမျှအမြန်ဆုံးပြန်ပြီးလှုပ်ပေးဖို့အတွက်ပါထည့်ပြောပြဖို့ပေါ့နော်။ပြီးတော့မြန်မာနိုင်ငံကစစ်တပ်ကိုလည်းကျမပြန်ပြီးသွားနိုင်ဖို့အတွက်ဆက်ပြီးတောင်းဆိုသွားမှာကလည်းရှင်းပါတယ်။ဒါပေမဲ့မြန်မာနိုင်ငံတည်းကအဆက်အသွယ်တွေနောက်စစ်တပ်နဲ့ပါဗီဒီယိုကနေတစ်ဆင့်ဆွေးနွေးတာတွေကိုဆက်ပြီးလုပ်သွားမှာပါ
တကယ်တော့ကုလထွေထွေညီလာခံကြီးမှာမြန်မာနိုင်ငံကိုလက်နက်တင်ပို့မှုပိတ်ဆို့တံခတ်ရေးပါဝင်ဆုံးဖြတ်ချက်ချရေးကိစ္စတွေဆွေးနွေးခဲ့တဲ့အချိန်မှာကုလလုံခြုံရေးကောင်စီဖွဲ့ဝင်ဗြိတိန်သံမကြီးဘာဘရာဝူဒ်ဝတ်ကဆက်ပြီ
း The Security Council has now had four statements agreed by consensus and we
လုံခြုံရေးကောင်စီမှာနိုင်ငံတွေအားလုံးကနေသဘောတူချက်ရခဲ့တဲ့ကြေညာချက်လေးခုထုတ်ပြီးပါပြီကျမတို့အာဆီယံနဲ့လည်းအနီးကလက်တွဲလုပ်နေပါတယ်။အတိအကျပြောရရင်သဘောတူချက်၅ချက်ပါတဲ့လုပ်ငန်းစဉ်ဖြာမပြီးကြတဲ့ကတွဲလုပ်လာတာပါ။ဒါကြောင့်လုံခြုံရေးကောင်စီအနေနဲ့ဒီကိစ္စအပေါ်တကယ့်ကိုအချိန်ပြည့်အလေးထားလုပ်နေပါတယ်။ဒီတော့အခုလိုအထွေထွေညီလာခံမှာဆွေးနွေးတာကသစ်င့်လဲခန်းစားနေရတဲ့မြန်မာပြည်သူတွေအတွက်ပိုလုံပေးနိုင်ဖို့မျှော်လင့်နေပါတယ
်။ဒါအပြင်ကုလအထွေထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာကလည်းမြန်မာနိုင်ငံမှာမကြုံစဘူးအချက်အတဲကြုံနေတာကိုဖြစ်ရှင်းနိုင်ရေးဆက်ကြိုးပမ်းသွားဖို့ကြိပြုလိုက်ပါတယ
်
။အကြမ်းဖက်မှုတွေကိုအထူးသဖြင့်မြန်မာနိုင်ငံအလဲပိုင်းတည်းမှာအရင်ကတခါမှမတွေ့ခဲ့ဘူးပါဘူး။တချို့အကြမ်းဖက်မှုတွေကမြန်မာစစ်တပ်လေကြောင်းကနေတိုက်ခိုက်တာကိုခံနေရတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကအများကြီးဖြစ်လာတာပါ။ဒီအဖွဲ့တွေကလည်းမြန်မာနိုင်ငံတည်းကလည်းထွက်ပြေးလာသူတွေကိုလည်းလက်ခံပြီးအကာအကွယ်တွေပေးထားရပါတယ်။ဒီပါဝင်ပတ်သက်နေသူတွေအားလုံးပါဝင်တဲ့ဆွေးနွေးပွဲတွေဖြစ်လာဖို့လိုနေပါတယ်။ကျမအနေနဲ့ဒီနိုင်ငံတည်းကအဓိကပြဿနာအတွက်ငင်းကြမ်းတဲ့အဖြေရှာနိုင်ဖို့တိုင်းဒေသအုပ်စုတွေနဲ့အဖွဲ့တွေအားလုံးနှိပါနဲ့အဆက်အသွယ်ရှိထားပါတယ်။ဆွေးနွေးတာကအကြမ်းဖက်နေတာတဲ့အမြဲပိုးပြီးတော့ကောင်းတာကသိကြပါတယ်။အခုလိုအားလုံးဆွေးနွေးပွဲမှာပါလာနိုင်ဖို့အတွက် ကျမဆက်ပြီးကြိုးပမ်းသွားပါမယ
်တကယ်တော့မနေ့ကဆွေးနွေးခဲ့တဲ့ကုလထွေထွေညီလာခံဆုံးဖြတ်ချက်အစုပြုမူကြမ်းထဲမှာမြန်မာစစ်တပ်အနေနဲ့နိုဝင်ဘာရွေးကောက်ပွဲတွေကိုလိုက်နာဖို့နဲ့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့ကိုလည်းထည့်သွင်းထားခဲ့ပါတယ်ခင်ဗျ